လပိုင်နိုင်ငံမှာကျင်းပနေတဲ့အကြိမ်30မြောက်စီးကိန်းအရှိတောင်ဟာရှာအောင်စားပြည်မမှာတော့မြန်မာနိုင်ငံကဒေါ်လာ6ရက်နေမှာငွေစိတ်နှစ်ခုနဲ့ကျင်းစိတ်တစ်ခုထပ်ရခဲ့ပါတယ်ဒီလိုပြိုင်ပွဲအမျိုးသမီး88ကီလိုတန်းမှာမြန်မာကအေးအောင်ကထိုင်းကအိုအေဒါအီကူမီကိုရှုံးပြီးဒုတိယငွေစိတ်တစ်ခုရခဲ့ပြီးကနူးတွေတော့ပြိုင်ပွဲမှာလည်းအမျိုးသား2ယောက်တွဲမီတာ1000မှာဆိုင်းမျိုးဝင်နဲ့အောင်ဖြိုးဟိန်းတို့အတွဲကဒုတိယငွေစိတ်တစ်ခုရခဲ့ပါတယ်အမျိုးသား2ယောက်တဲ့စနူကာပြိုင်ပွဲမှာတော့ကိုထက်နဲ့တမင်းလေးတို့ကအခြေစစ်တစ်ခုထပ်ယူခဲ့ပါတယ်။ဒသမလ5ရက်နေ့ကတော့မြန်မာကအောင်မိုးသူနဲ့မြင့်ကျော်ဖုန်းတို့ကဘီလီယက်9ဘောနှစ်ယောက်တွဲပြိုင်ပွဲမှာရှင်စိတ်ရခဲ့တာကြောင့်မြန်မာနိုင်ငံအတွက်ဒုတိယမြောက်ရှင်စိတ်ကိုရယူနိုင်ခဲ့ပါတယ်။ဒါကြောင့်ဒသမ6ရက်နေ့ညနေပိုင်းအထိတော့မြန်မာကရွှေနှစ်ခု၊ဝင်းဆယ်ခု၊ကျင်း24ခုနဲ့အဆင့်9နေရာမှာရပ်တည်နေပါတယ်။ပြီးခဲ့တဲ့2019စီးကိန်းမှာတော့မြန်မာကရွှေ9ခု၊ဝင်းဆယ်ခု၊ကျင်းခု20နဲ့အဆင့်9ချိတ်ခဲ့ပါတယ်။ဒါနဲ့အခုလက်ပြန်ပွဲပြီးဆုံးဖို့က9ရက်သာလိုရတာကြောင့်မြန်မာနိုင်ငံအနေနဲ့မလေးရှားနိုင်ငံမှာ2019လုံးကကျင်းပခဲ့တဲ့29ရက်မြောက်စီးကိန်းပြိုင်ပွဲကရခဲ့တဲ့စုစုပေါင်းအရေအတွက်ကိုမိနိုင်မှမလားဆိုတာလဲမေးခွန်းထုတ်စရာတွေဖြစ်လာနေပါတယ်။ဒါနဲ့ပတ်သက်ပြီးအားကားကောင်းရှင်ကိုဇော်မျိုးတန်ကတော့
မိမိကစီစံကိုမြည်ဖို့ကတော့တော်တော်လေးဖြစ်နိုင်ကြီးနေပါပြီလို့ပြောရမှာပေါ့နော်။အကြောင်းလဲဆိုတော့ပြီးခဲ့တဲ့နှစ်ကခြေကကျွန်တော်တို့ကဟိုပိုက်ကျော်ချင်းက၄ခုရတယ်ဗျာ။ဝင်ရှိရနှစ်ခုရတယ်နော်တနက်ပြစ်ကတစ်ခုရတော့ဒီကွာအလားမီတုံးကခြေခုနှစ်ခုရရတာပေါ့ဆိုတော့ဒီနှစ်မှာတိုက်ကြောချင်းရတယ်ရဖို့ကတော်တော်လာတော့နေပါပြီဝင်ရှိရတော့ပြိုင်ပွဲတွေကပြီးလောက်ရှိသွားတဲ့အချိန်မှာစီးတိတ်ဒီတိတ်ဒီနယ်ခြေတိတ်လိုက်ရတယ်ဆိုတော့လက်ရှိအနေထားရရင်လက်ကြံပြိုင်ပွဲတွေမှာလည်းဒီမှာခြေရဖို့ဆိုတာကဖြစ်နိုင်ပြီးတတော်ကိုနေတဲ့ပြိုင်ပွဲတွေဆိုတော့ဒီနှစ်ပြီးကိန်းပြိုင်ပွဲမှာဒီမှာအာရဒအဖွဲ့ကဒီကိစ္စကစံပြီးကိုပြန်ပြီးဖို့ဆိုတာတော့ဖြစ်နိုင်ကြီးတော်တော်လေးလဲသွားပြီလို့ကျွန်တော်အဲ့လိုပဲတင်ပြချင်ပါကြတယ်
။ဒါပြင်ဒီနေ့မှာအခုလောလောဆယ်ဒီမှာတင်ရထားတဲ့စုစိတ်အများစုဟာအာနစ်ပြိုင်ပွဲကဖြစ်ပြီးတော့ရှေးစိတ်နှစ်ခုကတော့အာနစ်နဲ့ဘီလီယက်ပြိုင်ပွဲတွေကရထားတာပါ။အိုလံပစ်အားကစားနည်းတွေထဲကတော့ဂျူဒိုလေးမနဲ့စနူကာပြိုင်ပွဲတွေကနေငွေစိတ်တစ်ခုစီရထားပါတယ်။ဒါကြောင့်မြန်မာနိုင်ငံဟာအိုလံပစ်အားကစားနည်းတွေမှာစုရရှိမှုနည်းလာနေပြီးတော့အောင်မြင်မှုတွေကျဆင်းလာနေတယ်လို့ကိုဇော်မျိုးတန်ကဆိုပါတယ်။
အိုလံပစ်အားလုံးအောင်မြင်မှုတွေကျဆင်းလာလို့ဒီနေ့တော့ရိုးရိုးပစ်အားလုံးကမှလုံးဝမရှိကြတော့ဖြစ်သွားတာရယ်နောက်ပြီးတော့ကျွန်တော်တို့ဒီခြေစပိတ်ရဖို့အတွက်ကိုပဲဟိုအလေးထားပြီးကြိုင်နေကြပြီးရဲ့အကြောင်းကိုကျွန်တော်အဲ့လိုပဲမြင်ပါတယ်ဥပမာဒီနေ့ရသွားရင်အားနဲ့တူလို့ရှင်ဒီစီးကိန်းကြိုင်နေတဲ့တမိုင်းတစ်ချောင်းမှာအခုဒီကိန်းထဲမှာ၃ချိန်နဲ့ဖြည့်ပြီးကျင်းပါပြီဆိုတော့ပိုင်းကသူတို့ရှင်လုပ်တဲ့အချိန်မှာဖြည့်ပြီးကျင်းပါတဲ့အားကစားနည်းဆိုတော့ကျွန်တော်ကဝင်ကြိုင်နေရှိတစ်ခုရတယ်နိုင်ငံအတွက်ရွှေကြီးလာတာဆိုတော့ဂုံကြီးကတော့ကောင်းတာပေါ့ဗျာသူတို့လည်းပဲခြေရဖို့အတွက်အဲ့အာဂလာကြီးတွေတော့ကိုလိုက်နေရတယ်ကနေပြီးတော့ကျွန်တော်ဒီဘက်ကကိုလံပစ်အာဂလာကြီးဒီမှာကျတော့ကျွန်တော်ရဲ့နိုင်ငံရဲ့ရွှေပြည်ရရှိမှုကတစ်နှစ်နဲ့တစ်နှစ်ပိုပိုပြီးတော့ကျလာတာတော့တော်တော်လေးစဉ်းစားရတဲ့အကြောင်းနဲ့အချက်လို့ပြင်ပါတယ်